ဲ့သတင်းနှစ်ပတ်လောက်ကကျင်းပပြီးစီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden အနိုင်ရတယ်ဆိုတာကိုပထမဆုံးအကြိမ်ဖြစ်တဲ့သမ္မတ Donald Trump ကအတိအမှတ်ပြုတဲ့လက္ခဏာတင်းငွေတွေနဲ့မှပြသခဲ့ပါတယ်။ဒါပေမဲ့သူရှုံးနေကြောင်းတော့တရားဝင်ထုတ်မပြောသေးပါဘူး။အခုလိုမဲအသာစီးမရတာဟာမဲမတမာမှုတွေရှိတာကြောင့်လို့အထောက်ထားမပြဘဲပြောဆိုမှုတွေသမ္မတ Trump က Twitter မှာဇက်တက်ရေးနေတာဖြစ်ပါတယ်။ဒီလိုရေးသားမှုတွေတဲမှာမစ္စတာ Biden ကိုရည်စွပြီးသူနိုင်သွားတာဟာရွေးကောက်ပွဲမှာမဲမတမာမှုရှိတာကြောင့်ဖြစ်ကြောင်းလည်းပါဝင်ပါတယ်။Democratic Party ကပြိုင်ဖက်ဒုသမ္မတဟောင်း Joe Biden ဟာ January 20ရက်နေ့မှာကျင်းသစ္စာကျင်းဆိုပြီးသမ္မတတာဝန်ကိုထမ်းဆောင်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်နဲ့290တက်ပို့ပြီးရနေကြောင်း American သတင်းဌာနကြီးအားလုံးကသတင်းတစ်ပတ်ကျော်ပြောဆိုနေပေမဲ့ Republican သမ္မတကတော့သူရှုံးနေကြောင်းတင်ဝင်ထုတ်ပြောဖို့အတွက်လက်မခံသေးပါဘူး။သမ္မတဖြစ်ဖို့အတွက်ပြည်내လူ့ရေးအလိုက်ရွေးချယ်တဲ့ကိုယ်စားလှယ်နဲ့538မဲမှာထောက်ဝက်ကျော်ဖြစ်တဲ့မဲ290ရဖို့လိုအပ်တာဖြစ်ပါတယ်။ American နိုင်ငံတလောကမဲယုံတာဝန်ခံအရာရှိတွေကတော့ဒီရွေးကောက်ပွဲမှာမဲမတမာမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားခဲ့တဲ့အထောက်ထားတစုံတရာမရှိဘူးလို့ VOA ပါဝင်သတင်းမီဒီယာတွေကိုပြောပါတယ်။ Mr. Biden ကတော့အစိုးရအသစ်ဖွဲ့ဖို့အတွက်သူ့အကြံပေးတွေနဲ့တွေ့ဆုံနေတာဖြစ်ပြီးသူ့အစိုးရအဖွဲ့မှာပါမဲ့သူတွေကိုအမိတန်သွင်းဖို့အတွက်စီစဉ်နေတာဖြစ်ပါတယ်။